အနာရ NLD ပါတီရဲ့ပြည်내ဝင်ကြီးချုပ်တဦးနဲ့အတူတိုင်းဒေသကြီးလွှတ်တော်ကထိပ်ပိုင်ခေါင်းဆောင်တို့ကိုစွန့်ဆောင်ရည်အားနည်းကြောင်းဆွတ်ဆွဲတိုင်ကြားခြင်းအရာမနေ့တနင်္ဂနွေနေ့ကရန်ကုန် NLD ပါတီဌာနချုပ်မှပါတီတာဝန်ရှိသူတွေကစတင်ခေါ်ယူစစ်ဆေးခဲ့ပါတယ်အလားတူပဲအမျိုးသားလွှတ်တော်က NLD အမတ်2ဦးကိုလည်းစီကံချိုးဖောက်မှုတွေတွေ့ရတဲ့အတွက်ပေးရထားတဲ့လွှတ်တော်ကော်မတီဥက္ကဋ္ဌရာဓုအသီးသီးကနေဖယ်ရှားခဲ့ပါတယ်ဒီကြောင့်ကိုဆက်သွယ်ဆုံးစမ်းထားတဲ့မတ်အင်ဂျင်နိုင်ကပြောပြပါမယ်ရှင်
တနင်္လာရီတိုင်းလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတို့ကို NLD ပါတီကခေါ်ယူစစ်ဆေးရတဲ့အဓိကအကြောင်းရင်းကတော့တိုင်းလွှတ်တော်အဆောက်အုံနဲ့ဆက်ဆက်တဲ့အဆောက်အုံတွေဆောက်လုပ်ခွင့်တင်တာကိုဆွေမျိုးနှိဆက်သူတွေကိုပဲထုတ်ပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့တိုင်းရဲ့လွှတ်တော်ကိုယ်စားလှယ်စုစုပေါင်း19ဦးကလက်မှတ်ရေးထိုးပြီးနိုင်ငံတော်အတိုင်းအမြန်ပုံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်တီထောင်စုလွှတ်တော်ဥက္ကဋ္ဌတွေနဲ့ NLD ပါတီခေါင်းဆောင်တွေကိုတိုင်ကြားခဲ့တာကြောင့်ဖြစ်ပါတယ်ဆွဆွဲခံရတဲ့တနင်္လာရီတိုင်းလွှတ်တော်ဒုဥက္ကဋ္ဌဥကြည်စိုးကတော့သူတို့ဘက်ကလုံထုံးလုံနည်းတွေနဲ့အညီဆောင်ရွက်ခဲ့တာဖြစ်ကြောင်းစစ်စေးမေးမြန်းခံရပြီးမှသတင်းနောက်တွေကိုအခုလိုပြောသွားပါတယ
်။ဒီကခန့်ကုမ္ပဏီများ PM ဆိုတဲ့အတောင်းမှမပြီးတော့ကျွန်တော်တင်တာကိုခေါ်ရတဲ့ခါကျတော့ဒီဒေတာထမ်းမှရှိနေတယ်လို့ဆိုတယ်။တကယ်ကြည့်ကြည့်မယ်ဆွေးနွေးရှင်းမယ်။ဆွေးနွေးရဲ့ဟောဒီကဲမကဲကြောင်းတွေပွားရမယ်။လုပ်ခဲ့ရတာကိုရှိလို့ဆိုတော့ဒါပေမဲ့ကျွန်တော်တို့ရေးရခံတယ်ကိုယ်တူတည်းရဆက်တဲ့ချင်တယ်ဘသူပြလိုက်ကွာဒီလိုပြလိုက်ငါစိတ်လို့ပြလိုက်လို့ပြောက်ခွင့်မရဘူးဆိုတာသင်တယ်ဆက်လို့ရပြမှာပ
ါဒါအပြင်အရင်တင်တာချပေးတာတွေကိုပြန်ရုပ်သိမ်းလိုက်ပြီးတင်တာစင်းကြီးစင်းကန်းတွေနဲ့အညီအများလက်ခံတဲ့ပုံစံမျိုးဖြစ်အောင်ပြန်ပြီးစီစဉ်နေကြောင်းလဲဦးကြည်စိုးကပြောပါတယ်တနင်္ဂနွေနေ့ကပါတီဌာနချုပ်မှခေါ်ယူမေးမြန်းခံရတဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးအပေါ်ဆွဆွဲတိုင်ကြားချက်တွေနဲ့ပတ်သက်လို့အသေးစိတ်မသိရသေးပေမယ့်ပြည်ထောင်စုအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုအပါအဝင်တီနယ်တွင်းလူမှုအဖွဲ့အစည်းတွေအတွက်ဆောင်ရွက်ချက်တွေမှာဦးမင်းမင်းဦးဘက်ကအားနည်းချက်တွေရှိနေတယ်လို့မွန်ပြည်နယ်လွှတ်တော်အတိုင်းဝိုင်းကပြောပါတယ်အခုလိုဆွဆွဲတိုင်ကြားခံရတဲ့ပြဿနာတွေကိုကြည့်ရင်တီနယ်ဝန်ကြီးချုပ်နဲ့လွှတ်တော်ထိပ်ပိုင်းခေါင်းဆောင်တွေရဲ့လုံနည်းလုပ်ဟန်တွေမှာလိုအပ်ချက်တွေရှိနေတယ်လို့မြင်ကြောင်းအမေရိကန်ပြည်ထောင်စုကိုခဏခဏရောက်ရှိလာတဲ့ကရင်ပြည်နယ် NLD တီတူလွှတ်တော်အမတ်ဦးစောတင်ဝင်းကပြောပါတယ
်ပြည်နယ်မှာလုံနည်းကြိုင်ကြီးအနေနဲ့နည်းနည်းလိုအပ်ချက်ရှိတယ်လို့ကျွန်တော်မြင်တယ်အတွေ့အကြုံနဲ့လည်းပါမှာမို့လေဝန်ကြီးချုပ်တွေအနေနဲ့အဲ့ဒါသူတို့ရဲ့လုံရက်ကတခါတလေသူတို့အဖွဲ့ချင်းချင်းတော့လက်မခံကြတဲ့အခြေအနေတရားဖြစ်နေတော့ဒါကျွန်တော်တို့အနေနဲ့အခုပါတီကနေပြီးတော့စီကံတင်းတင်းအဖွဲ့တွေဖွဲ့ပြီးတော့ဒါဆင်းပြီးတော့ခုနလိုသူတို့ဖြစ်ပျက်ခဲ့တာကိုဝင်ပြီးစစ်ဆေးဖို့ရှိပါတယ်အဲ့ဒီခါကျရင်တော့ပေါ်လာပါလိမ့်မယ
်အလားတူအမျိုးသားလွတ်တော်အမတ်တွေဖြစ်တဲ့ဦးစုံလေထန်းနဲ့ဒေါက်တာခွန်ဝင်းတောင်းတို့နှစ်ဦးကိုသူတို့တာဝန်ယူထားတဲ့လွတ်တော်ကော်မတီဥက္ကဋ္ဌရာဓုအသီးသီးကနေဖယ်ရှားခဲ့တာဟာစီကံပိုင်းဆိုင်ရာချိုးဖောက်မှုတွေကြောင့်ဖြစ်တယ်လို့စနေနေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ NLD ဗဟိုအလုံးမှုဆောင်အစည်းအဝေးပြီးမှပါတီခေါင်းဆောင်တအုပ်ဖြစ်တဲ့ဦးဝင်းထင်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဘလို့စီးမင်းစီကံတွေကိုသူတို့နှစ်ဦးချိုးဖောက်ခဲ့တယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းဟာအခြားနိုင်ငံတွေနဲ့မတူဘဲစေုပ်ချုပ်မှုအောက်နှစ်ပေါင်း50ကျော်နေခဲ့ရတာဖြစ်ပြီးဒီမိုကရေစီအတွင်းကူးပြောင်းရေးကာလမှာတက်လာတဲ့အယက်သားအစိုးရတဲ့အနေနဲ့အခက်အခဲတွေအမျိုးမျိုးရှိနိုင်တယ်လို့အခုလိုအရေးယူမှုတွေစိတ်လာတာနဲ့ပတ်သက်ပြီးစိတ်ဝင်စားဖို့ကောင်းတယ်လို့1990ရွေးကောက်ပွဲအနိုင်ရခဲ့တဲ့ NLD အမတ်ဟောင်းဒေါက်တာတင့်ဆွေကတုံ့သက်ပါတယ်
။ဒါကြောင့်လဲဆိုတော့ NLD ပါတီကြီးဟာစပ်ဖွဲ့ကလေးကိုကျွန်တော်တို့ဒီဆက်ရှိအရေးခင်းကြီးကနေပြီးတော့လူအလုံးပါပြီးဖွဲ့ခဲ့ကြတာ2015မှာရွေးကောက်ပွဲမှာနိုင်လာတဲ့အခါမှာအစိုးရရဲ့နဲ့လွတ်တော်ရဲ့နဲ့နေရာတွေမှာလူတွေရွေးပြီးတော့ပေးတာပေးတဲ့အခါမှာလည်းပဲစီပီသားပုံကိုယ်တွေကအကောင်းဆုံးလို့ထင်တဲ့ဟာကိုရွေးခဲ့ကြတာပေါ့တော့ဘယ်အရာမဆိုကျွန်တော်တို့အထင်နဲ့လက်တွေ့ကတော့တစ်ခါတစ်ခါမတူဘူးပေါ့အနာဂတ်တော့ကတော့ကျွန်တော်တော့ကောင်းတယ်လို့မြင်ပါတယ်လှုပ်ရှားရှိတာလှုပ်ရမယ်အဲ့ဒီဟာဟိုအလုံးလုံးတွေတူအလုံးတယ်စောင့်ကြည့်ပြီးတော့ဟောအရေးယူရမယ်တာဝန်ရှိမှုကိုလည်းသိတဲ့ပါတီတရားအနေနဲ့လှုပ်တယ်လို့ပဲကျွန်တော်တော့မြင်ပါတယ်ခင်ဗျာ
ချင်းတီနဲ့ NLD လွှတ်တော်အမတ်ဦးစုံလေထန်းဟာအရင်ကနိုင်ငံတကာဆက်ဆံရေးလွှတ်တော်ချင်းချစ်ချည်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပြီးကချင်ပြည်နယ် NLD လွှတ်တော်အမတ်ဒေါက်တာခွန်ဝင်းတောင်းကတော့စိုက်ပျိုးရေးမွေးမြူရေးနဲ့ရေလုံငန်းဖွံ့ဖြိုးတိုးတက်ရေးကော်မတီဥက္ကဋ္ဌအဖြစ်ပေးအပ်ခံခဲ့ရသူဖြစ်ပါရဲ့ရှင်